ဟုတ်ကဲ့ပါဒီခိုင်းပြည်နယ်မောင်တော်မြို့နယ်ဘက်ကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရင်းနှန်းကိုမြောက်ဦးနဲ့ကြောက်တော်မြို့နယ်ကျမ်းမှာတိုက်ခိုက်ခံရတာဖြစ်ကြောင်း ICRC ရဲ့ရန်ကုန်ရုံးပြောရေးဆိုခွင့်ရှိသူဦးစောဝင်းက VOE ကိုခုလိုပြောပါတယ
်ဖြစ်တဲ့ဖြစ်စဉ်ကမင်းညာကဟို ICRC ကကိုကြီးထောက်ပံ့ရေးပစ္စည်းပြင်သွားတဲ့ကတော့ဟုတ်တယ် ICRC ဝန်ထမ်းလည်းမပါဘူး ICRC ကရုံးသုံးကားမဟုတ်ဘူးပြင်ပို့ဆောင်ရေးကုမ္ပဏီကိုငှားပြီးသုံးတဲ့ကားပေါ်လေကားမှာက ICRC ရဲ့ရိတ်ခါတွေပြေသွားတာပေါ့အကူကြီးထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ကကိုသွားနေကားကအများကြီးအထွေကျောက်တော့ပဲအခုဖြစ်နေပောက်ကွဲမှုဖြစ်တော့တစ်စီးထိသွားတယ်စိုက်ကားအပြည့်စင်းနေရှိရင်လူတွေတောင်မရှိပါဘူးကားကတော့ထောက်စီးသွားတယ်ခင်ဗျာလက်နဲ့ငယ်ရောနေပစ်တာလည်းရှိရလို့ပြောတယ်ဟုတ်ရှင်းပါပြီပတ်ချလဲလာမှဖြစ်တာခင်ဗျာ
တိုက်ခိုက်မှုကြောင့်ရင်သားမှာလိုက်ပါလာတဲ့သူတွေအသိခံမရှိဘူးလို့လည်းပြောပါတယ်တိုက်ခိုက်မှုကိုဘယ်ဖွဲ့ကကျွလွန်တာလဲဆိုတာကိုမသိရဘူးလို့လဲ ICRC ပြောခွင့်ရဥစ္စာဝင်းကပြောပါတယ
်။ဘယ်ဖွဲ့ကဖြစ်တယ်မဖြစ်တယ်တော့မသိဘူး။ဘာလို့လဲဆိုတော့ ICRC ရဲ့သဘောကလည်းဟိုလက်နက်ကိုင်ပဋိပက္ခတွေကြားထဲမှာအလုပ်နေတဲ့အဖွဲ့အစည်းပေါ့လေ။အခုညီလိုတဲ့လူတွေကိုအခုညီပေးတဲ့အဖွဲ့အစည်းဖြစ်တာဆိုတော့ဘယ်ဖွဲ့တွေပါများဖြစ်တယ်ဆိုတာလည်းကျွန်တော်တို့ထောက်ဖို့ပြောလို့မရှိပါဘူး။
ICRC ရဲ့ထောက်ပံ့ရေးပစ္စည်းတွေရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တမရော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စော်မင်းတို့ကလည်း VOA ကိုအတည်ပြုပြောဆိုရမှာတော့ရခိုင်လက်နက်ကိုင်ဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပါတယ
်ကျွန်တော်တို့တောက်တော်ဖျားကြီးလမ်းကြောင်းပေါ့တောက်ကြသွားနာလေးမှာတော့ဒီ ICRC ရင်တန်းကို AA ဖွဲ့က mind ဆွဲပြီးတက်ခိုက်တာရှိတယ်လက်နက်ငယ်တွေလည်းပြည်တော့ရှိတယ်အဲ့ဒီကကားတစ်စီးကတော့ရှိမီတာမှကွဲတယ်ဒီမှာတော့လက်နက်ငယ်ကြီးတွေရှိတယ်ညမထွေးရမေးထုတ်ကြတယ်ဆိုမဲ့အဲ့ဒီကောင်ကားလေးကတော့မြူလေးကောင်ကိုချွာတာပဲအဲ့ဒါနဲ့ပတ်သက်ပြီးတက်တာတော့ဒီနေ့လေးလုံးလုံးကြီးနဲ့ကျွန်တော်တို့မန်ရှင်ကြီးတောင်းတာလေးဆက်လက်ကောင်းရပြီးရှိပါတယ်
တိုက်ခိုက်ခံရတဲ့နေရာဟာကြောက်တော်မြို့နယ်ကြောက်ကြပဲချမ်းဆိုပေမဲ့လည်းမြောက်ဦးမြို့နယ်ပဲချမ်းမှာရှိနေတာပါမြောက်ဦးနဲ့ကြောက်တော်မြို့နယ်ဆက်ကြောက်ကြနဲ့တာဝူးကြီးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတပတ်နီးပါတိုက်ပွဲဖြစ်ပွားနေခဲ့တဲ့ဒေသလည်းဖြစ်ပါတယ်ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ကလုံခြုံရေးတင်ကြပ်ထားတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့ပါတယ်
။ဒီဟာတရားလေးစစ်လို့ထုတ်ခဲ့တာလေ။ဒီနောက်တော့လို့များပြီ။သွားရင်လည်းဗမာစစ်တပ်ကပြစ်မှာပဲ။အဲ့ဒီနေရာမှာဒီကြောက်ကြတော့ဝေစာဒီတို့နားမှာဗမာစစ်တပ်တွေလည်းအဲ့ဒီမင်းညာတို့ကသူတို့စစ်ကြောင်းတွေအတိရှိတယ်။တကယ်လို့ပြင်ရင်အဲ့ဒါဗမာစစ်တပ်ဖြစ်တာပဲဖြစ်နိုင်တယ်။
တချိန်တည်းမှာပဲကြောက်ကြနဲ့တာဝူးကြီးရဆက်တောင်တန်းပေါ်မှာဒီကိစ္စမှာလည်းပြစ်ခတ်တိုက်ခိုက်တံတွေကြားနေရတယ်လို့တာဝူးရွာသားတွေကပြောပါတယ်။လုံချုံရီးချင်းနေရမြောင်းမြို့နယ်မှာပုံမှန်တစ်လေးလေးညမဆွဲရမိတ်နလသူထုတ်ပြန်ခဲ့တာမှာတက်တန်းကုန်ခြင်းမရှိသေးသလိုဘူရီတောင်နဲ့မောင်တော်မြို့နယ်တွေမှာဒီလဆွန်လ9ရက်နေ့မှာညမဆွဲရမိတ်ကိုနောက်နလသူပြီးထုတ်ပြန်ထားပါတယ်။စီရပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကနေဒေတာတွဲအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေရမှာကန့်ကွက်မှုတွေဟန်တားမှုတွေမကြာခဏတွေ့ကြုံနေရပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားစီရတင်းမှမှုဖြစ်စဉ်တွင်ရခိုင်ပြည်နယ်6မြို့နယ်မှာစစ်ရှောင်ဥယျ 4,600 ကျော်တိုးပွားနေတယ်လို့နေထိုင်စားတောက်ရေးမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ရှောင်ရေးကူညီဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ။